အမေရိကန်မှာ Black Friday လို့ခေါ်တဲ့အထူးဈေးချရောင်းတဲ့နေ့ဟာရောင်းသူရောဝယ်သူရောအထူးစိတ်ဝင်စားတဲ့နေ့ဖြစ်ပါတယ်။ရောင်းသူဘက်ကလည်းဝယ်မဲ့သူတွေအုံနဲ့ကျင်းနဲ့ဝယ်အောင်ဈေးကစားပြီးအမြတ်ထက်အောင်ကြိုးစားတဲ့နေ့ဖြစ်တယ်လို့ဝယ်တဲ့သူတွေဘက်ကလည်းဈေးချတဲ့ပစ္စည်းကိုအမိရဝယ်နိုင်အောင်ကြိုးပမ်းကြပါတယ်။မနေ့ကကြာရောက်ခဲ့တဲ့အမေရိကန်နဲ့ဗြိတိန်က Black Friday ဈေးရောင်းနေ့အကြောင်းကိုကြောင်ဝင်ကပြောပြမှာပါရှင်
။နိုဝင်ဘာလနောက်ဆုံးပတ်ရဲ့ကြာသပတေးနေ့ကိုကျေးဇူးတော်နေ့လို့အမေရိကန်ပြည်ထောင်စုမှသတ်မှတ်ထားပါတယ်။မိသားစုတွေအတူဆုံရတဲ့နေ့ပါ။ကျေးဇူးတော်နေ့ပြီးတော့လာတဲ့နောက်တည့်ရက်တောက်ကြနေ့ကိုတော့ Black Friday လို့ခေါ်ကြပါလေ။အဲ့နေ့ဟာနှစ်သစ်ကူးကာလအလရဲ့ဈေးဝယ်ထွက်တဲ့ရာသီစတင်တဲ့နေ့ပဲလို့ပြောရမှာပါ။နှစ်သစ်ကူးကာလမှာရာသီဥတုကအေးတယ်ဆိုပေမဲ့လျှော့တဲ့ဈေးတွေနဲ့တိုးဖို့မိုးမလင်းငင်ဆိုင်တွေမဖွင့်ရင်လည်းကဝယ်မဲ့သူတွေကဆိုင်တွေရှေ့မှာတန်းစီနေကြပါလား။ဒီရလူစင်းနဲ့ရောင်းချတာမို့ဆိုင်ဆွန့်ဝင်ချင်းတန်းစီနေကြတဲ့ဈေးဝယ်တွေဆိုင်ထဲကိုအပြေးလွှားနဲ့လူရဲ့ဝယ်ယူနေကြတဲ့အတန်တွေပါပစ္စည်းတိုင်းကိုတော့ဈေးလျှော့ရောင်းတာမဟုတ်ပါဘူးဈေးလျှော့တဲ့အချိန်ကလည်းအကန့်အသတ်ရှိပါတယ်တတ်မှတ်ထားတဲ့ပစ္စည်းတွေကို30ရာခိုင်နှုန်း40ရာခိုင်နှုန်း50ရာခိုင်နှုန်းစသဖြင့်ဈေးလျှော့ထားတာမို့ဘယ်ပစ္စည်းကဘလောက်ဈေးလျှော့ထားတယ်ဆိုတာကိုအရင်တွေ့အောင်ရှာပြီးတော့အဲ့ဒီပစ္စည်းကိုလက်ထဲမှာမလွတ်တန်းကင်နာပြီးတော့ Florida ပြည်နယ်က Best Buy ဆိုတဲ့လျှက်စီပစ္စည်းစတိုးတန်တစ်ခုမှာ Black Friday ဈေးဝယ်လာသူအမျိုးသမီးတူရဲ့တွေ့ကြုံကိုနောက်ထောင်ကြည့်ပါဦး
I want to get two TVs for my bedroom.
ဒီမှာအိမ်ထဲမှာ TV နှလုံးထားတင်လာပါ55မိနစ်လောက်စောင့်ခဲ့ပြီးတဲ့နောက်ဒီမှာလိုချင်တဲ့ TV နှလုံးရခဲ့ပါတယ်စောစောထားရင်ကအကောင်းဆုံးတီကောင်ကိုစားရတယ်ဆိုရဲသကပုံအတိုင်းပေါ့ရှင
်အဲ့ဒီဆံမှာပဲနောက်တူကလည်း TV ဝယ်ဖို့လာခဲ့ပေမဲ့သူလိုချင်တဲ့ပစ္စည်းနဲ့လွဲခဲ့ရသူပ
ါ I'd rather stay at home and do it online to be honest with you but
ကျွန်တော်ကအိမ်မှာပဲနေပြီး online ကပဲဝယ်ဖို့ကောင်းတာပါဒါပေမဲ့အမှန်တမ်းပြောရရင်လူတွေမနဲ့အစောကြီးအလူရဲ့ဈေးဝယ်တဲ့မြင်းကိုကြည့်ကျင်တာနဲ့ပဲစောစောထားဖို့တင်းချက်ခဲ့တာပါ။ဆိုင်ခွင့်ဝင်ချင်းတိုးတဲ့အချိန်မှာကျွန်တော်နင်းနေနောက်ကြပါလို့လူချင်းနေတဲ့ TV ကိုစော်စည်းနဲ့မရခဲ့ဘူး။ဒါပေမဲ့လည်းကျွန်တော်လူချင်းနေတဲ့ TV နဲ့မတိမ်မယုံရှိတာတော့ရခဲ့ပါလေ
။အမေရိကန်ရဲ့ Black Friday ဈေးရောင်းပွဲကဥရောပမှာလည်းကူးစက်နေပါပြီ။ဗြိတိန်က Devin Hams ကုန်တိုက်ဈေးကွက်ညွှန်ကြားရေးမှူး Richard Christopher Lee က Black Friday နဲ့နှစ်သက်ကူကာလဈေးရောင်းချဖို့သူတို့ပြင်ဆင်ထားတာကိုရှင်းပြပါမယ
်။ We're looking at taking over a quarter of a million orders online today.
ဒီနေ့တည်းရတဲ့ order 2,000 ကျော်လောက် online ကနေမှာကြပြိမ့်မယ်လို့ကျွန်တော်ညွှန်လင်းထားပါတယ်။ပုံမှန်လေးတွေထဲဒီကနေ့က6ဆလောက်အလုပ်ပိုးထုတ်တာပါ။အခုနှစ်ကူးကာလဈေးဝယ်ရာသီအတွက်ကိုပဲလူအပိုး 8,000 လောက်ကိုခံထားရတာပါ။စိုင်းဖွင့်ဝင်ချင်းဈေးချထားတဲ့ကာလအတွင်းမှာတစ်မိနစ်ကိုရေမွေးပလင်း200လောက်ဒီနေ့ရောင်းဖို့ရှိနေပါတယ်။ဒါကရေမွေးတစ်မျိုးတည်းကိုပဲဥပမာပေးရပါတယ်။
ဗြိတိန်က Amazon ဆိုင်ခွဲရဲ့ညွှန်ကြားမှု KD McQuick ကလည်း Black Friday မှာဘလောက်ရောင်းအားတွက်တယ်လဲဆိုတာကိုရှင်းပြပါတယ
် It started at midnight last night I think some stats from the first 6,000
and 63,000 ဒါပေမဲ့ညကတည်းကအချိန်ကစပြီးတော့ Black Friday ရေးလျှော့တာတွေကိုကျွန်တော်တို့ကုမ္ပဏီကစပါတယ်ပထမ6နာရီပြင်မှာကိုကလေးကစားစရာအယူပေါင်း6,300နဲ့အလားတူပစ္စည်း3,200ဝယ်ဖို့ order တွေရပါတယ်ဒီနေ့ကကျွန်တော်တို့အတွက်တကယ်ကိုအလုပ်များရနေပါChristmas ကလာဒီနေ့လိုဈေးချရတဲ့နေ့တွေမှာဈေးဝယ်ရတာဝယ်ရတဲ့သူတွေအတွက်လည်းတကယ်တက်ပါတယ
်စစ်တကူကလာဈေးဝယ်ထွက်တဲ့ရာသီမှာနာမည်ကြီးတဲ့နေ့တွေကတော့ Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့ Black Friday ပြီးရင် Cyber Monday Cyber Monday ဆိုတာကကျေးဇူးတော်နေ့ပြီးတော့လာတဲ့တနင်္လာနေ့ကိုခေါ်တာပါအဲ့ဒီနေ့မှာနေ့တညာဆိုင်ရာပစ္စည်းတွေအထူးလျှော့ဈေးနဲ့ရောင်းပါတယ် Cyber Monday ပြီးရင်လာမှာက Christmas နေ့ပြီးလို့ရှိရင်နှစ်တကူနေ့ပါ Black Friday ဆိုတဲ့အဘယ်ကတော့ဈေးရောင်းတဲ့လူတွေအတွက်ငွေစင်းချုပ်တဲ့အခါမှာအဆုံးပြရင်နှင်းနေအောင်တားပြီးတော့မှတ်ရတဲ့လေထာရှိပါတယ်။အမျက်ထွက်ရင်တော့အဲ့ဒီအမျက်ငွေကိုနှင်းအမဲတုံးပြီးတော့မှတ်ရပါလေ။ Black Friday ဆိုတော့ရောင်းတဲ့သူတွေအမျက်ထွက်တဲ့နေ့ပေါ့လေ။ဝယ်တဲ့သူတွေလည်းသူနည်းသူဟန်နဲ့အမျက်ထွက်တဲ့သဘောခံစားကြရတာပါပဲ။ကိုလိုချင်တဲ့ပစ္စည်းတွေ short sale နဲ့ရကြတာကို